Thank you. Thank you.
ရန်ကုန်တက္ကသိုလ်ဘွဲ့နှင်းသမင်ခန်းပါမှာအမေရိကန်သမ္မတရဲ့တမိုင်းဝင်မိန့်ခွန်းကိုမြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်စတဲ့နိုင်ငံတကာမှာထင်ရှားတဲ့ပုဂ္ဂိုလ်တွေကိုမင်းကိုနိုင်ကိုကိုကြီးဥခွန်ထွန်းဦးဦးထေးဦးဦးကျော်သူဒေါက်တာအေးမောင်စတဲ့မြန်မာနိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍအသီးသီးတို့မှာထင်ရှားတဲ့သူတွေအပါအဝင်ပြည်သက်တထောင်ကျော်တက်ရောက်ခဲ့ပါတယ်။တပ္ပရဦးဝါမှာမြန်မာနိုင်ငံကိုမလာခင်မြန်မာကိုမြန်မာလို့ခေါ်မလားဘာမှလို့ခေါ်မလားဆိုတာကဘာကလည်းစောင့်ကြည့်နေကြတာပါအမေရိကန်သမ္မတကအဖွဲ့မိန့်ခွန်းမှာပဲမြန်မာလို့ပြည်ပသက်သာမိတ်ဆက်စကားပြောကြခဲ့ပါတယ
်မြန်မာနိုင်ငံမင်္ဂလာပ
ါမစ္စတာအိုဘားမားကပထမဦးဆုံးမြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်သမ္မတဖြစ်တဲ့မိမိအနေနဲ့ရန်ကုန်တက္ကသိုလ်မှာအခုလို့မိန့်ခွန်းပြောကြခွင့်ရတာဟာအင်မတန်မှဂုဏ်ယူမိပါကြောင်းအဆက်ချီပြီးမြန်မာနိုင်ငံကိုသူဘာကြောင့်လာရတယ်လဲဆိုတာရှင်းပြခဲ့ပါတယ
် I came hereBecause of the importance of your country. You
live မြန်မာနိုင်ငံဟာအရှေ့အာရှနဲ့တောင်အာရှပေါင်းကူးရာလမ်းစုံလမ်းကွာမှာတည်ရှိတဲ့အရေးပါတဲ့နိုင်ငံဖြစ်နေလို့ပါပဲ။ဒါ့အပြင်မြန်မာနိုင်ငံဟာလူရေထောင်ချီရှိတဲ့နိုင်ငံကြီးနှစ်နိုင်ငံကြားမှာရောက်နေတဲ့နိုင်ငံတစ်ခုဖြစ်တယ်လို့နှစ်ပေါင်းထောင်ချီတမိုင်းကြောင်းရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့မတူကွဲပြားမှုတွေလှပတည်တယ်မှုတွေကြောင့်လည်းကျွန်ုပ်ရောက်လာရတာဖြစ်ပါတယ်လို့မစ္စတာအိုဘားမားပြောသွားခဲ့တာပါ။နောက်တစ်ခုကတော့လွတ်လပ်ရေးခေါင်းဆောင်တခင်အောင်ဆန်းကုလသမဂ္ဂအတွင်းမှုချုပ်ဦးသက်လို့ပညာသင်ကြားခဲ့တဲ့ဒီတက္ကသိုလ်ကြီးကိုလေးစားရတာဟာလည်းမြန်မာနိုင်ငံကိုလာရောက်ရခြင်းအကြောင်းရင်းတစ်ခုဖြစ်တယ်လို့မစ္စတာအိုဘားမားကပြောဆိုခဲ့ပါတယ်။ရန်ကုန်တက္ကသိုလ်ကြီးဟာလွန်ခဲ့တဲ့နှစ်ရာရှိကာလတွေကတည်းကပညာရှာဖွေသူတွေကျိုးပန်းရုံးကရနေရာဖြစ်ခဲ့တယ်လို့အခြေခံလူအခွင့်အရေးတွေကိုကျောင်းသူကျောင်းသားတွေစတင်တောင်းဆိုခဲ့တဲ့နေရာလည်းဖြစ်ခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံလွှတ်တော်ကဒီတက္ကသိုလ်ကြီးကိုအသင့်လောင်းမြင့်တင်နိုင်ဖို့ဆုံးဖြတ်ချက်တစ်ခုလည်းအနည်းဆုံးချမှတ်ခဲ့ပြီးပါပြီလို့အမေရိကန်သမ္မတကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကာလမှာနိုင်ငံရေးအရာပြည်ပြင်ပြောင်းလဲမှုတွေရှိလာတာကိုလည်းအမေရိကန်သမ္မတကအသိအမှတ်ပြုပြောကြားခဲ့ပါတယ်
။ Over the last year and a half, a dramatic transition has begun. As a dictatorship of 5 decades has loosened its grip. Under President Thein Sein, the desire for change
ဒီတစ်နှစ်ခွဲကျော်ကာလမှာနှစ်ပေါင်း50ကျော်အုပ်ချုပ်လာခဲ့တဲ့ဆီအနာရှင်စနစ်အဆုံးသတ်ပြီးပြည်ပြင်ပြောင်းလဲမှုတွေကိုတခုချင်းစတင်နိုင်ခဲ့ပါတယ်။အလက်တလောမှာဆိုရင်ဦးသိန်းစိန်ရဲ့ပြည်ပြင်ပြောင်းလဲရေးဒီဆန္ဒဟာအစီအမံတွေနဲ့ကန့်ညီနေခဲ့ပါတယ်။အစိုးရကိုအယက်သားတွေဦးဆောင်နိုင်ပါပြီးပါလီမန်ကလည်းသူ့ဘာသာလှုပ်ရှားတက်ဝင်လာပါပြီ။ NLD ပါတီရွေးကောက်ပွဲဝင်ခွင့်ရရှိပြီဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ဟာလည်းလွှတ်တော်အမတ်ဖြစ်နေပါပြီ။ရာနဲ့ချီတဲ့နိုင်ငံရေးယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလည်းပြန်လွတ်မြောက်လာပါပြီ။အာရမတော်အပိခိုင်းစင်မှုတွေကိုလည်းတားဆီးပိတ်ပင်နိုင်ပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရဲစဲဖို့ကနဦးသဘောတူညီချက်တွေလည်းရရှိထားပြီးဖြစ်တယ်လို့လွတ်လပ်တဲ့ဈေးကွက်စည်းဝေးရေးအတွက်ဥပဒေတစ်ကိုလည်းပြဋ္ဌာန်းလိုက်နိုင်ပါပြီလို့အမေရိကန်သမ္မတကပြောကြားသွားခဲ့တာပါ။အဲဒီကနေ့မြန်မာနိုင်ငံကိုမိမိလာရောက်ရတာဟာအမေရိကန်အနေနဲ့ဂတိတရားပြသရာရောက်တယ်လို့မိတ်ဆွေဆက်ဆံရေးကိုတိုးမြှင့်လိုလားကြောင့်ဖြစ်ပါတယ်။ရန်ကုန်မှာအခုဆိုရင်အမေရိကန်တပ်မတ်ကြီးရှိနေပါပြီ။အမေရိကန်ရဲ့တန်ခတ်မှုတွေလည်းဖြေလျှော့လိုက်ပါပြီ။မြန်မာနိုင်ငံမှာလက်ရှိပြည်ပြင်ပြောင်းလဲမှုတွေဟာအစကတည်းကဦးပဲရှိပါသေးတယ်။ခရီးဝေးကြီးကိုဆက်ရအောင်ပါပါ။ပြည်ပြင်ပြောင်းလဲမှုတွေဟာတနိုင်ငံလုံးကအောက်ခြေပြည်သူလူထုစီကိုရောက်ရှိဖို့လိုပါတယ်။မြန်မာနိုင်ငံရဲ့တိုးတက်အောင်မြင်မှုဟာအမေရိကန်အတွက်ရောမိမိအတွက်ပါအင်မတန်အရေးကြီးပါတယ်လို့သမ္မတဦးဘားမကပြောသွားခဲ့ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံအဓိကအောင်မြင်ခဲ့ရတာဟာပညာရေးကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံအတွက်အောင်မြင်မှုတော့ချက်ဟာလည်းပညာရေးပဲဖြစ်ပါတယ်။နိုင်ငံသားတွေကိုလွတ်လပ်ခွင့်တွေပိုတိုးမြင့်ပေးသွားဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုလည်းအဆုံးသတ်သွားဖို့ဆက်လက်ကြိုးစားလှုပ်ဆောင်သွားဖို့လိုအပ်ကြောင်းအမေရိကန်သမ္မတကတိုက်တွန်းသွားခဲ့တယ်လို့ပဲမြန်မာနိုင်ငံအနေနဲ့ရှေ့ဆက်ရမယ့်ခီးရှည်ကြီးအတွက်လည်းအမေရိကန်ကမိတ်ဆွေအဖြစ်ရှိနေပါတယ်